ပဲခူးတိုင်းဒေသကြီးအနောက်ချမ်းကအကြမ်းဖက်မှုတွေကြောင့်နေရက်စွန့်ခွာပြီးတော့ရန်ကုန်မှာသွားပြီးတော့ခိုလုံနေကြရတဲ့မွတ်စလင်ဒုက္ခသည်အများစုကိုဒီကနေ့မနက်အစောပိုင်းကပဲသူတို့ရဲ့နေရက်ရင်းတွေဖြစ်တဲ့မင်းလာအုပ်ဖို့ဇီးကုန်းနဲ့နက်တလင်းမျိုးတွေကိုပြန်ပြီးတော့ပို့ပေးနိုင်ခဲ့တယ်လို့ငင်းညံ့မှုတိဆောက်ရေးကွန်ရက်ကပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်နေမြေလုံးကျုံရဲ့အခြေအနေဟာအတန်ငယ်အေးချမ်းသွားပြီလို့ဆိုရနိုင်ပေမဲ့ပဲခူးတိုင်းအနောက်ဘက်ချမ်းဘက်မှာတော့ပုံမှန်144မရုပ်သေးပါဘူးဒါပေမဲ့တားမြစ်ထားတဲ့နာရီတွေကိုတော့အနည်းငယ်လျှော့ချပေးလိုက်ပြီလို့မင်းလာမြို့ကန်ကပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ဆက်ပေးထားပါတယ်ရှင
်ဟုတ်ပါတယ်မကြသေးခင်ကဘာသာရေးအသွင်ဆောင်တဲ့ပြည်ပခါတွေဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးအနောက်ချမ်းမြို့တွေကဒုက္ခသည်တရားကြုံကိုရန်ကုန်ကနေသူတို့နေရက်တွေကိုဒီကနေ့မနေ့အစောပိုင်းကပဲပြန်လည်ပို့ဆောင်ပေးနိုင်ခဲ့ပြီဖြစ်တယ်လို့ငင်းညက်မှုတိဆောက်ရေးကွန်ရက်ကနိုင်ငံရေးအကြီးအကဲဟောင်းတဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်
ဒီနေ့တော့ဒီနေ့ကအုပ်စုဒုက္ခသည်တရားကြုံသက်ဆိုင်ရာအာဏာပိုင်တွေနဲ့ဆင်းရဲမြင်နေပြီးတော့လုံလုံစိတ်ချစွာသရမရာတွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်လို့
ပဲခူးတိုင်းဒေသကြီးအနောက်ချမ်းကမွတ်စလင်အများစုပါတဲ့ဒုက္ခသည်တရားကြုံကိုသူတို့နေရက်ကနေရန်ကုန်ကိုခေါ်လာပြီးတော့အကူအညီပေးတွေကိုလှုပ်ဆောင်ပေးနိုင်ဖို့ဒေသခံတွေရဲ့အုပ်ချုပ်ရေးအာဏာပိုင်တွေနဲ့ညှိနှိုင်းမှုများစွာကိုလုပ်ခဲ့ရတယ်လို့လည်းဦးထွန်းကြည်ကပြောပါတယ်။အဲ့ဒီဒုက္ခသည်တွေကိုနေရက်ပြန်ပို့ဖို့အတွက်ပထမအထုပ်အနေနဲ့လူ73ဦးကိုအရင်ပို့ဆောင်ပေးခဲ့ပြီးတော့နယ်မြေတည်ငြိမ်မှုတွေကိုလေ့လာစေခဲ့ပြီးတဲ့နောက်မှာကျန်လူတရာကိုဒီကနေ့မနေ့အစောပိုင်းမှာပဲခူးတိုင်းအနောက်ချမ်းကမြို့တွေကိုပြန်ပို့ခဲ့တာဖြစ်ပါတယ
်။ဒီကမှုဒီပိုင်းကိုရက်က26နှစ်မှာတော့ကော်တယ်။တော့ကော်ပြီးတော့နေ့နေ့အနာပိုင်းဒီလည်းမီတော့တရားဝင်ခေါ်လာတယ်တရားဝင်သူတို့ကိုပြန်ပို့မယ်ဆိုတဲ့အချိန်မှာအထူးသဖြင့်အော်လည်းမင်းတို့ကဒေသဆိုင်ရာအနာဘိုင်းနေနေလိုက်ပြီးတော့ပထမ one trip အနေနဲ့အတောရကိုသွားပို့တယ်အတောရကသွားပို့တဲ့အချိန်မှာလည်းငယ်ငယ်အေးကြပါတယ်ငယ်ငယ်လည်းစီစဉ်နေပါတယ်ပေါင်းစင်ပါရှိတဲ့အဒီဘုရားကောင်ကလည်းလည်းတိုက်တယ်လည်းလည်းကျူဆူပါတယ်အပြုံးနဲ့ကျူဆူပါတယ်အခုကတော့ဆက်ပြီးတော့လူတွေရာကြုံတက်ခုနော်အဲ့ဒါလေအချင်းချင်းချ
ောင်းပြပါတယ်နိုင်ငံရေးကျင်းသားဟောင်းတပုတ်ဖြစ်တဲ့ဦးထွန်းကြည်ပြောခဲ့တာပါအခုလိုဒုက္ခသည်အများစုရဲ့မိသားစုတွေကိုကူညီပေးရေးအတွက်ရွှေဝါရောင်နှုံးကတက်ကြွလှုပ်ရှားခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းဦးစင်းတွေဦးဆောင်တဲ့ရွှေဝါရောင်တန်ဃာတော်များကွန်ရက်နဲ့ဘာသာပေါင်းစုံပါဝင်တဲ့နိုင်ငံရေးကျင်းသားဟောင်းတွေဥပဒေပညာရှင်တွေပါဝင်ဖွဲ့စည်းထားတဲ့ငင်းကျက်မှုတိဆောက်ရေးကွန်ရက်တို့ကနေပူးပေါင်းကူညီခဲ့တာဖြစ်ပါတယ်မလားအတွင်းကမိတိလာကျန်းဖက်မှုတွေနဲ့ဆက်ဆက်ဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးနောက်ချမ်းကဒုက္ခသည်တွေကိုရန်ကုန်ကမင်္ဂလာတောင်ညွန့်တရတလန်းထိပ်ကရောင်နက်ဘလီဘေးကပုပ်ပလီကအဆောက်အုံတစ်ခုမှနေရာပေးထားပြီးတော့ကူညီဆောင်ရွက်မှုတွေပြုလုပ်ပေးခဲ့တာဖြစ်တယ်လို့လည်းငင်းကြမ်းမှုတိဆောက်ရေးကွန်ရက်ကခေါင်းဆောင်ပိုင်းတာဝန်ရှိသူတွေကပြောပါတယ်မိတိလာမြို့မှာထိခိုက်သေဆုံးမှုတွေကြုံခဲ့ရတဲ့အထိစူပူမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပဲခူးတိုင်းဒေသကြီးအနောက်ချမ်းဒေသတော်များများမှလည်းဘာသာရေးအတွင်ဆောင်တဲ့အကျန်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်အဲ့ဒီလိုဖြစ်ပွားလာတဲ့အကြမ်းဖက်မှုတွေကြောင့်အရေးပေါ်အခြေအနေပုံမှန်144ထုတ်ပြန်ခဲ့ပြီးတော့ဒေတာရင်းအခြေအနေကိုလည်းတည်ငြိမ်အောင်ထိန်းသိမ်းခဲ့ရတာဖြစ်ပါတယ်။လက်ရှိအချိန်မှာတော့နယ်မြေဒေတာအနည်းငယ်တည်ငြိမ်လာပြီးတော့ဈေးဆိုင်တွေလည်းတော်တော်များဖွင့်လာနိုင်တဲ့အတွက်အာဏာပိုင်တွေကထုတ်ပြန်ထားတဲ့ပုံမှန်144ကိုအချိန်အနည်းငယ်လျှော့ပေးလိုက်တယ်လို့လည်းမင်းလာဒေတာကန်တူလည်းဖြစ်မင်းလာမျိုးပေါ်ကတိုင်တရာဗလီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးစံလာကပြောပါတယ်
။ဘုရားအေးချမ်းတယ်ပေါ့ဗျာ။ဘုရားအလုံးတော့ကိုအေးအတီတီသွားနေရပြီနောက်ဆိုင်နေပါတယ်လဲပြန်ဖွင့်လို့ရကြပါပြီလုံုံကြီးကတော့သူပေါ့ဟိုညပိုင်းပဲကင်းနေတဲ့သဘောမျိုးရှိတယ်အဲစကင်းခေးလေကတော့ဘာမှတိတ်မတွေ့တော့ပါဘူးခင်ဗျအချိန်နေကတော့အေးချမ်းပါတယ်ဘုမတ်တည်းအေးလေးကိုလည်းအချိန်လေးချော့ထားပါတယ်အခုည7နာရီကမနေ့4နာရီ
မေဒီလာနဲ့ပဲခူးတိုင်းဒေသကြီးအနောက်ချမ်းဒေသတွေမှာစူပူမှုဖြစ်စဉ်တွေအပြီးအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်ခဲ့သူ68ဦးကိုအာဏာပိုင်တွေကဖမ်းဆီးထားပြီးတော့အရေးယူမှုတွေလုပ်ဆောင်နေတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနကသတင်းတွေထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ